အမေရိကန်နဲ့အာဆီယံနိုင်ငံတွေကြားမဟာဗျူဟာမိတ်ဖက်ဆက်ဆံမှုခိုင်မာရေးနဲ့အမေရိကန်အာဆီယံဆက်ဆံရေးအနှစ်40ပြည့်အထိမ်းအမှတ်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုခေါ်ယူပြီးအထူးအစည်းအဝေးတက်ကိုလက်ခံကျင်းပပေးခဲ့ပါတယ်။အာရှပစိဖိတ်ဒေသဟာ Trump အစိုးရအတွက်ထိတ်တန့်ဦးစားပေးတက်ဖြစ်ပြီးအာဆီယံဟာမရှိမဖြစ်မိတ်ဖက်ဖြစ်ပါတယ်လို့ဝန်ကြီး Tillerson ကပြောကြားခဲ့တယ်လို့အာဆီယံဒေသရင်းစုစည်းရေးအပါအဝင်အာဆီယံလူမှုအသိုက်အဝန်းတည်ဆောက်ရေးမှာအမေရိကန်ကဆက်လက်ပြီးကုညီဆောင်ရွက်နေတာကိုအာဆီယံဝန်ကြီးတွေကကြိုဆိုခဲ့ကြပါတယ်။ဒေသရင်းငြိမ်းချမ်းရေးလုံခြုံရေးဖွံ့ဖြိုးရေးအရှိန်မြင့်မားအောင်ပူးတွဲပြီးတာဝန်ယူမယ်လို့လည်းအမေရိကန်နဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအလေးအနက်ကတိပြုခဲ့ကြပါတယ်။ဝန်ကြီးတယ်လက်ဆန်နဲ့အာဆီယံဝန်ကြီးတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုဒုံးကျည်ပြစ်လွတ်မှုတွေနဲ့ဒေသတည်ငြိမ်ရေးချင်းချောက်မှုတွေကြောင့်ဖြစ်နေရတဲ့ကိုရီးယားကျွန်းဆွယ်တင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သက်ဆိုင်ရာဆုံးဖြတ်ချက်တွေအားလုံးကိုအပြည့်အဝအကောင့်ထဲပို့ဖို့လိုအပ်တယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဝန်ကြီးတယ်လက်ဆန်နဲ့အာဆီယံဝန်ကြီးတွေဟာအာရှပစိဖိတ်ဒေသရင်းစီးပင်းစည်းကမ်းအခြေပြုအနေထားတရှိရေးနဲ့2012အမေရိကန်အာဆီယံအထူးထိပ်သီးစုဝေးပဲပူးတဲ့ကြေညာချက်မှာဖော်ပြခဲ့တဲ့ဘုံမူဝါဒတွေကိုထပ်မံပြီးတော့အတိပြုခဲ့ကြပါတယ်။